ရန်ကုန်တိုင်းဝန်ကြီးချုပ်ကိုအသေးရေဖြတ်မှုနဲ့ 11 Media Group အမှုဆောင်အရာရှိချုပ်နဲ့အက်ဒီတာချုပ်ကိုဖမ်းဆီးထားတာဟာဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တဲ့အတွက်သူတို့ကိုချက်ချင်းပြန်လွှတ်ပေးတင်တယ်လို့တက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေကတောင်းဆိုလိုက်ကြပါတယ်။ဆက်သွယ်ရေးပုံမှာ66ဂါကြီးလို့လွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရဟန်တားထားတဲ့ဥပဒေကိုလည်းဖြတ်သိမ်းတင်တယ်လို့ဥပဒေပညာရှင်ကထောက်ပြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြမှာပါရှင်
။ဟုတ်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်အပေါ်တည်င်းမှားဖြန့်ဝေမှုအတရေဖြတ်မှုတွေနဲ့တရားစွဲဆိုပြီးအင်းစိန်ထောင်မှာဖမ်းဆီးထားတဲ့11 Media Group ရဲ့အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့အက်ဒီတာချုပ်ဦးဝေဖြိုးတို့ကိုဆက်သွယ်ရေးပုံမှာ66ဂါကြီးနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအမှုဖွင့်အရေးယူထားတဲ့ကိစ္စမှာကြားဝင်ညှိနှိုင်းပေးဖို့11 Media Group ရဲ့ဦးဆောင်ညွှန်ကြားရေးမှူးဒေါက်တာသိန်းမြင့်ကမြန်မာတည်င်းမီဒီယာကောင်စီကိုဒီကနေ့နိုဝင်ဘာလ12ရက်နေ့နေ့စွဲနဲ့မြစ်တာရက်ခံစာပေးပို့ပါရယ်ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့11 Media Group တို့ကြားဖြစ်ပေါ်နေတဲ့ပြဿနာကိုမြန်မာစာနယ်ဇင်းကောင်စီအနေနဲ့ကြားဝင်ညှိနှိုင်းပေးနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံသတင်းမီဒီယာကောင်စီပြန်ကြားရေးတာဝန်ခံဦးမြင့်ကျော်ကအခုလိုပြောပြပါဗျာ
။ဒီအမှုကိုပြန်ရုပ်သိမ်းလေးပါလို့ဒါစာပြန်ပို့တာပေါ့နော်။ဟိုတနည်းအားဖြင့်အတူချုပ်ပြောမယ်ဆိုရင်တော့ကောင်စီသတင်းမီဒီယာကောင်စီကိုတိုင်ပင်တိုင်များတော့လေလုံလောက်တဲ့အချင်းရှိလို့ပြောမှာပေါ့နော်။ဟိုပြောချင်တာကတော့ကောင်စီကိုတိုင်တဲ့စာမှာလက်မှတ်ထိုးရတာရှင်းရှင်းလေးလက်မှတ်ထိုးရတယ်မယ်။ကောင်စီရုံးကိုတကယ်တရားဝင်ဟိုရောက်လာတာလက်ခံရရှိတာ6ရက်နေ့နေ့လယ်မှာအဲ့6ရက်နေ့နေ့လယ်မှာဟိုတမူရဲစမ်းမှာအမှုကဖွင့်လာပြီပေါ့နော်အမှုဖွင့်လာတဲ့ကိစ္စတစ်ခုကိုကျွန်တော်တို့ဂျောင်းဝင်ဆောင်ရွက်တာကဖြစ်စဉ်ရတစ်ခုလေပဲအဲ့ဒီဟာကိုဂျောင်းဝင်ဆောင်ရွက်တာဘယ်လိုမှဟိုအတိတ်ပင်မရှိဘူးဒါပေမဲ့ဖြူစွာတက်ကိုအကျိုးရလာမထုတ်ပြောတာပါအဲ့လိုဆိုတော့ကျွန်တော်တို့ကဒီအမှုကိုပြန်ရုပ်သိမ်းလေးပါလို့ဒါစာပြန်ပို့တာပေါ့နော
်အဲ့တော့ကိုမင်းကျော်အနေနဲ့ပေါ့အဲဥပြုံမင်းသိန်းတို့နဲ့ဒီဒေါက်တာတန်းထွန်းအောင်တို့နဲ့ဖြစ်တဲ့ကိစ္စနောက်ခုနရသားဆွေရလက်ထက်မြန်မာမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဟု
တ်ကျွန်တော်မြင်မှာတော့လိုအပ်တာတွေပို့ပြီးတော့ဟိုအင်အားသုံးပြီးကန်ကြွယ်အရေးယူဆောင်ရွက်တာကတော့အစိုးရအတွက်လည်းပုံရိပ်မကောင်းနိုင်ဘူးနောက်တစ်ခုကတော့မီဒီယာဘက်အတွက်လည်းမကောင်းဘူးပေါ့နော
်အခုလိုဂျားဝင်ညှိနှိုင်းပေးဖို့ကအမှုရုပ်သိမ်းပေးမှဖြစ်နိုင်မှာမို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒီဥက္ကဋ္ဌဦးအောင်လာထွန်းအငင်းပွားမှုနဲ့တိုင်ကြားမှုများညှိနှိုင်းဖြေရှင်းရေးကော်မတီကရန်ကုန်တိုင်းဆိုရအဖွဲ့ကိုအမှုရုပ်ပေးပါရန်နိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့လဲစာပေးပို့ခဲ့တာပါအများကရွေးချယ်လိုက်တဲ့ဒီမိုကရေစီအစိုးရလက်ထက်မှာတော့သတင်းမီဒီယာသမားတွေနဲ့အရသာအစိုးရတို့ကြားတင်းမာမှုတွေမီဒီယာပေါ်နှိပ်ကွပ်ဖန်ဆီးမှုတွေထပ်မမြင်ကျင်တော့ဘူးလို့သတင်းဖော်ပြမှုနဲ့ထောင်နဲ့နှစ်ကြီးကြခံခဲ့ရတဲ့ Unity Channel ကအမှုဆောင်ရာရှိချုပ်ဦးတင်ဆန်းကလည်း VOA မြန်မာပိုင်းကိုပြောပါတယ
်ဒီကိုဖြိုးမင်းသိန်းကအများကြီးသဘောထားကြီးတင်တာပေါ့ဘာကြောင့်လဲဆိုတော့သူ့ကိုညှို့မီပြောတယ်ဆိုတာတော့သူ့နာမည်ပါတာမဟုတ်ဘူးလေအဲ့တော့ကျွန်တော်တို့ဒီရတားဆွေးရမှာဒီအရင်ဦးသိန်းစင်လက်ထက်နဲ့တော့ပို့ဆိုးနေတဲ့ဒီ66ယောက်ကကြီးကိုအများကြီးရှင်းသုံးလာတဲ့အတွက်ဒါကမလိုလားတဲ့ကြေညာနေရှိပြီးတော့မီဒီယာသမားတွေရော Channel စီတူတွေပါအများကြီးအခက်အခဲတွေကြေညာနေဒုက္ခတွေဖြစ်နိုင်တယ်လို့ကျွန်တော်မြင်တယ်ဒီမိုကရေစီဆိုတာတခုကိုပေါ်ဆောင်တဲ့အစိုးရတခုအနေနဲ့ရတားအစိုးရတခုအနေနဲ့ဒီကိစ္စကြီးကိုဆက်လက်ကျင့်သုံးနေမယ်ဆိုလို့ရှိရင်အရင်ဦးသိန်းစင်အစိုးရထက်တော့ပုံရိပ်တွေအများကြီးကျသွားနိုင်တယ
်။အရင်သမရဟောင်းဦးသိန်းစင်လက်ထက်တုန်းကနိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်မှုနဲ့ Unity Channel အမှုဆောင်အရာရှိချုပ်ဦးတင်ဆန်းနဲ့သတင်းတောက်၄ဦးကိုတက်မတော်ကတရားစွဲဆိုခဲ့လို့ထောင်နဲ့ဆယ်နှစ်စီချမှတ်ခံခဲ့ရတာဖြစ်ပါတယ်။အခုလိုရတားအစိုးရလက်ထက်အစိုးရထောက်ခံသူအစိုးရနဲ့သဘောထားကွဲလွဲသူနိုင်ငံရေးတက်ကြွလှုပ်ရှားသူသတင်းမီဒီယာနဲ့တက်မတော်ကြနောက်အစိုးရကြအပြန်အလှန်ဆိုသလိုဆက်သွယ်ရေးပုံမှာ66ဂါကြီးနဲ့တရားစွဲဆိုမှုတွေလုပ်နေတာဟာဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေပြီးဒီလိုလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုဥပဒေအရအရေးယူကန့်သတ်မှုလုပ်နေတဲ့66ဂါကြီးကိုဖျက်သိမ်းတင်တယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေကြီးဦးသိန်းတန်းဦးကလည်းပြောပါတယ
်ကျွန်တော်ကတော့66ဂါကြီးဆိုတာမင်းစိုးမိမိကသူ့ကိုဆန့်ကျင်တဲ့အတိုက်ခံတွေထိခိုက်ဖို့တော့ပြဌာန်းထားတဲ့ဥပဒေကဒီဥပဒေကဒူးဒူးဆိုးရတဲ့အခါမြင်သုံးတဲ့ Now freedom of expression ပေါ်ရသူတို့ရဲ့လက်ဆာထုတ်ပေါ်ပြောကြကုန်ကိုကန့်တက်ရလဲကြားတယ်ဗျ။ဒီဥပဒေကြီးကိုတမင်2013မှာပြဋ္ဌာန်းခဲ့တာဟာအတိုက်အခံတွေကိုဖိနှိပ်ဖို့ပြဋ္ဌာန်းခဲ့တာဖြစ်တယ်။ဒါအပေါ်ဝဲရဒီဥပဒေကြီးရဲ့ရှိကိုမလိုပါဘူး။ချင်းချင်းပြောရလို့ရှိရင်ရှေ့မှာရှိခဲ့တဲ့ electronic ဆက်သွယ်ရေးဥပဒေတို့ဒီဒီဆက်သွယ်ရေးခုဆက်သွယ်ရေးဥပဒေ33ဂါကြီးတို့66ဂါကြီးတို့ဆိုတာကိုရေးခေတ်တုန်းကအတိုက်အခံတွေကိုဖိနှိပ်ချင်းပြေဖို့ပြဋ္ဌာန်းထားတဲ့အာဏာရှင်ဥပဒေဖြစ်တဲ့အတွက်ဆက်မသုံးနိုင်ဘူးဗျ။ငါတို့အနေနဲ့
Akulu 11 Media Group ye CEO Dr. Tan Thoe Aung ne Apassion Do Weekly 11 Channel ye editor chou U Wei Phyo ro ko phan si tha tia swet so da ro atwa athu so yin mi de lo le Myanmar naingan cha tadin naw mya atin FCCN ga tadin thau pyan ma de tharu na u sa long ko chit sin pyan lut pe bo ko le Amnesty International lo kho de naingan daga lu nyin chan sa kwe apwe ji ga le Myanmar aso ya ko taung so tha ba de Akulu tadin tama na u ko phan si ya ha Myo da Democracy apwe chou NLD so ya lat the lut lat swa thau phaw kwe apo so yin mu de mi ဆီတယ်လို့လေ AI အဖွဲ့ရဲ့အရှိတောင်အရှာနဲ့ပြည်စပိတ်ဒေတာဆိုင်ရာညွှန်ကြားရေးမှုကပြောဆိုထားပါတယ်ရှင်။